ဒီအာဆီယံသမိုင်းမှာပထမဆုံးအကြိမ်အဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အကြီးအကဲမပါဘဲဒီအာဆီယံထိပ်သီးစည်းဝေးပွဲကျင်းပတာနဲ့ပတ်သက်လို့သဘောထားအမြင်ကိုတင်ပြမှာပါ NUG လူခွင့်ရေးဝင်ကြီးဦးအောင်မျိုးမင်းကိုကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဦးအောင်မျိုးမင်းခင်ဗျအခုဆိုလို့ရှိရင်ဒီအာဆီယံအရှိတောင်အရှာအသင်းကြီးကဆိုလို့ရှိရင်မြန်မာဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းမဖိတ်ဘူး။ဒီစစ်ကောင်စီရဲ့ဒီအကြီးတန်းပေါ့တော်ဝင်ရှိတဲ့သူတွေကိုမဖိတ်ဘူးစသဖြင့်ခုလိုဖျားပေးထားတာတွေရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံအသင်းရဲ့လှုပ်ဆောင်မှုမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တော့အတော်ကိုပြင်းထန်တဲ့ကိစ္စလို့ပြောလို့ရနိုင်မယ်ထင်ပါတယ်အဲ့တော့ဒီအာဆီယံအသင်းရဲ့အခုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ NUG အနေနဲ့ဒီဦးအောင်မျိုးမင်းအနေနဲ့ဘယ်လိုတုံ့ပြန်ပြောဆိုလိုပါလဲခင်ဗျအ
ာဆီယံရဲ့မူအာဆီယံရဲ့လှုပ်ထုံးလှုပ်နီးနဲ့သူ့ရဲ့လှုပ်ပိုင်ခွင့်အရဆိုရင်အခုလိုမျိုးအာဆီယံထိပ်သီးနီလာခံမှာမြောက်လှိုင်ကိုတက်ဖို့အတွက်သူတို့လက်မခံဘူးဆိုတာဒါတော့ပြင်းထန်တယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံမှာသူ့ရဲ့ policy နဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆုပ်ဖက်ရဘူးဆိုတဲ့ကိစ္စ။နောက်တစ်ခါမှာအာဆီယံကနိုင်ငံတွေအလုံးရဲ့သဘောတူညီချက်ကိုရယူပြီးမှစံနှတ်တူညီပြီးမှလှုပ်ဆောင်ရမယ်ဆိုတဲ့ချက်တွေကိုသူတို့ကအမြဲတမ်းကင်ဆယ်ပြီးတော့မြန်မာနိုင်ငံပဲကိစ္စဖြစ်ဖြစ်တခါမှဒီလောက်ထိလှုပ်ဆောင်ခဲ့တာမရှိပါဘူး။ဒါတောင်မှကျွန်တော်တို့အားမလို့အားမြဖြစ်တာရှိပါတယ်။ဘာကြောင့်လဲဆိုတော့ဗိုလ်ချုပ်မူကြီးမြောက်လှိုင်ကိုတက်ရောက်ခွင့်မပေးပေမဲ့နည်းနည်းအစ်စ်နေပြီးလာလို့ရှင်လဲလက်ခံမယ်ဆိုပြီးတော့ပြောကြားတဲ့သဘောမျိုးဖြစ်တယ်။လုံးဝအပြည့်အစုံရက်တည်တာတော့မဟုတ်ဘူး။အစ်စ်နေပြီးတော့တွေ့ဆုံမဲ့သဘောမျိုးဖြစ်တဲ့အတွက်ရာဂိုင်းနှုန်းအပြည့်နဲ့တော့ကျွန်တော်တို့သိပြီးတော့သဘောကျတာတော့မဟုတ်သေးပါဘူးခင်ဗျ။အ
ခုဆိုလို့ရှိရင်ဒီကုလသမဂ္ဂကလည်းဒီမြန်မာစစ်ကောင်စီကိုအတိမတ်ပြူတာမျိုးမလုပ်ပါဘူးနောက်တစ်ခုကအာဆီယံလည်းကုစုမဖိတ်ကြားဘူးပေါ့နော်ပြောရရင်တော့အတိမတ်ပြူတာမျိုးမလုပ်ဘူးမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဖိအားပေးမှုတွေနိုင်ငံတကာအတိုင်းအဝိုင်းတွေမှာဆိုလို့ရှိရင်တော်တော်လေးကိုချိတ်ဆက်မှုရှိရှိလှုပ်လာတယ်လို့ပြောလို့ရမယ်ထင်ပါတယ်အဲ့တော့ဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒီနိုင်ငံတကာစစ်မျက်နှာမှာဒီဘလို tangible ဖြစ်တဲ့ပေါ့နော်ဘလို တိကျခိုင်မာမှုရှိတဲ့ရလဒ်မျိုးများထွက်ပေါ်လာမယ်လို့ထင်ပါတယ်လေဥပမာNUG ဆိုရကိုအတိမတ်ပြုမလားဘလူဟာမျိုးတွေဖြစ်လာနိုင်မလဲပေါ့လေ
နိုင်ငံတကာအတိုင်းဝိုင်းကြားမှာဆိုရင်တော့ကျွန်တော်ဖြစ်လာနိုင်မှုအတွက်တော်တော်အားကောင်းလာပါပြီအချက်ချင်းကြီးနိုင်ငံကြီးအများကြီးကနေစပြီးတော့ NUG ကိုအတိမတ်ပြုဖို့တော့မဟုတ်ဘူးဒါပေမဲ့အခုချိန်မှရင်ကျွန်တော်ကြည့်တဲ့အခါမှာ NUG ကိုအစိုးရတရက်အနေနဲ့တရားဝင်အတိမတ်မပြုပေမဲ့အစိုးရတရက်ခဲ့သို့တွေ့ဆုံနေတဲ့ကိစ္စတစ်ခုပါဥပမာကျွန်တော်တို့ဒီအမေရိကနိုင်ငံဆိုလို့ရှိရင်သူရဲ့State Department ရဲ့အကြံပေးဒါနဲ့လည်းတွေ့နေတာရှိတယ်။နောက်အမျိုးသားလုံခြုံရေးအဖွဲ့နဲ့လည်းတွေ့နေတာရှိတယ်။ဒါတွေကိုလည်းသူတရားဝင်ထုတ်ပြန်နေပါတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့နဲ့တွေ့ဆုံတဲ့အခါမှာတင်ပြတဲ့အချက်တွေဒါတွေကိုလည်းလှုပ်ဆောင်နေပါတယ်။ဒါကအမေရိကန်တနိုင်ငံနဲ့ပါ။ဒါပေမဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနိုင်ငံနေကြတဲ့မှာရှိတဲ့လွှတ်တော်တွေကတောင်းဆိုမှုတွေကရှိလာပါပြီ။လွှတ်တော်ရဲ့တောင်းဆိုချက်ကအစိုးရကနေဒါကိုအလေးထားလှုပ်ဆောင်ရတဲ့အခြေအနေမျိုးရှိတဲ့အတွက်ဒီချက်နေရာဖြစ်ကိုဖြစ်လာနိုင်မဲ့အနေအထားမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့အာဆီယံတွင်းမှာတော့နည်းနည်းခက်ခဲတာပေါ့။ဒါပေမဲ့ဒီအာဆီယံတွင်းမှာရှိတဲ့နိုင်ငံညာကြီးဝင်ကြီးတွေနဲ့လည်းအလွတ်တဘောတွေ့ဆုံပြီးတော့ပြောကြားတဲ့ချက်တွေကျွန်တော်တို့ရဲ့တင်ပြချက်တွေကိုနားထောင်ပြီးတော့အခုလိုမျိုးဟိုတိတဲ့ပုံပုံပြင်းထန်တဲ့လုပ်ငန်းတွေဖြစ်တဲ့အတွက်ဒါကလည်းကျွန်တော်တို့က short တွက်ထားလို့တော့မရဘူးခင်ဗျ
။အခုအာဆီယံကတော့ဒီအာနာသိန်းစစ်ကောင်စီကိုဒီမဖိတ်ဘူးဆိုတာမျိုးနဲ့ဖိအားပေးထားတာရှိပါတယ်။အဲ့တော့ဒီအာဆီယံနဲ့ NUG ရဲ့ဆက်ဆံရေးအောင်ဘယ်လိုရှိပါလဲခင်ဗျ။အ
ာဆီယံနေနဲ့မဟုတ်ပေမဲ့အာဆီယံမှာရှိတဲ့နိုင်ငံတွေကြားထဲမှာတွေ့ဆုံမှုတွေကျွန်တော်တို့အလွတ်တဘောရှိခဲ့တာဒါတော့အားလုံးနဲ့သိပါ။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီလိုမျိုးအာဆီယံရဲ့ကိုယ်စားလှယ်ဆေးလွတ်ပြီးတော့တွေ့ဆုံမယ်ဆိုတဲ့အချိန်မှာလည်း NUG ကဘယ်လိုမျိုးရည်တည်မလဲ။ NUG ရဲ့တောင်းဆိုတဲ့အချက်တရားပါတယ်လေ။တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးပါဝေးရမယ်လက်ရှိအခြေအနေမှာဖန်ဆီးထားတဲ့သူတွေလည်းပြန်လွှတ်ရမယ်အကြမ်းဖက်မှုလည်းရပ်တန့်ရမယ်ဆိုတဲ့အချက်ကိုကျွန်တော်ခိုင်ခိုင်လုံလုံပြောကြားခဲ့ပါတယ်ဒီချိန်ထဲမှာရင်ကျွန်တော်တို့ကနိုင်ငံဒေသအတွင်းမှာလည်းနိုင်ငံတွေအားလုံးတရုတ်ပါဝင်နိုင်ငံတွေအားလုံးနဲ့လည်းကျွန်တော်တို့အနေနဲ့ဟိုကောင်းမွန်တဲ့ရည်ရွယ်ဟိုပူးပေါင်းဆောင်ရွက်မှုတွေရှိချင်တယ်နိုင်ငံတကာရဲ့အခမ်းအကဏ္ဍကိုလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ဆိုတာပြောထားတဲ့အတွက်ဒီကိစ္စတွေကတော့ရှိပါတယ်ခင်ဗျာဟိုဒီအာဆီယံအသင်းမှာကျွန်တော်တို့တရားဝင်ဟိုစာရင်းပို့တာရှိရဲကျွန်တော်တို့ရဲ့အယူအဆတွေကိုလည်းဆက်သွယ်ဆောင်ရွက်မှုတွေလည်းရှိပါတယ်အာဆီယံရဲ့ဟိုသူတို့ရဲ့ယက်တီချက်တွေပေါ်ဆောင်တဲ့အခါမှာကျွန်တော်တို့ရဲ့အကြံပေးမှုတွေကျွန်တော်တို့ရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့တောင်းဆိုချက်တွေတော်တော်များထင်ရှားလာတာလည်းဒါလည်းထူးခြားချက်တစ်ခုပါပဲ